အင်္ဂလန်နိုင်ငံတလောမှာသူနာပြုတွေကသူတို့ရဲ့လောက်ခလစာနဲ့ပတ်သက်လို့ဗိုလ်သူနေကစပြီးနှစ်ရက်ကြာတပိတ်ကိုစတင်ဆင်နွှဲလိုက်ကြပါတယ်။ငွေဖောက်ဖောက်မှုကြောင့်ကုန်စည်နှုန်းတွေတက်ပြီးစောင့်ဝင်နေရေးစိတ်တွေကြီးမားလာတာကြောင့်တခြားအစိုးရဝန်ထမ်းတွေကလည်းတပိတ်ဆင်နွှဲခဲ့ကြတာကိုသူနာပြုတွေကလိုက်လံပူပေါင်းလိုက်တာပဲဖြစ်ပါတယ်။ရာစုတစုကျော်ကာလအတွင်းသူနာပြုသမဂ္ဂရဲ့ပထမဆုံးလှုပ်ရှားမှုကိုပြီးခဲ့တဲ့လမှာလှုပ်ခဲ့ပြီးတဲ့နောက်အခုလိုတပိတ်ပေါက်လိုက်ကြတာပါ။ဗိုလ်သူတွေမှာထုတ်ပြလိုက်တဲ့ငွေဖောက်ပွားမှုလုံးကနိုင်ရှင်မှုအရနည်းနည်းကျလာခဲ့ပေမဲ့10.5%ခန့်လုံးမှရှိနေဆဲဖြစ်ပါတယ်။ဒီဇင်မာလတုန်းကတော့10.9%ခန့်လုံးရှိခဲ့တာပါ။ဒီလိုစီးပွားရေးအခြေအနေဟာသူတို့ဘဝအတွက်အရေးကြီးတယ်လို့သူနာပြုသမဂ္ဂကပြောပါတယ်။ဒီနှစ်အတွက်သူနာပြုတွေရဲ့လောက်ခလာစာကိုတိုးအောင်ဆိုးရွားကအလေးနဲ့ဆွေးနွေးဖို့ပြက်ကွက်တယ်လို့သမဂ္ဂကဆိုပါတယ်။သူနာပြုတွေကသူတို့အလုပ်ကိုမသွားကြတော့ပဲလန်ဒန်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။ဆောင်းတွင်းပိုင်းအဖျားအနာထူထပ်နေပြီးဝန်ထမ်းအင်အားကလည်းနေနေတဲ့အပြင်ကိုဗစ် -19 နဲ့ဆက်နွယ်နေတဲ့စိတ်ကူးသမှုကိုရရှိဖို့စောင့်နေကြတဲ့လူနာရှင်ရှည်လာတဲ့အခြေအနေမှာခုနောက်ဆုံးတပိတ်ကကျန်းမာရေးဌာနပေါ်ထပ်ပြီးဖိအားပေးလိုက်တာဖြစ်ပါတယ်။